မြန်မာပြည်အခြေစိုက်ရိုက်တာသတင်းဌာနကသတင်းတောင်နှစ်ယောက်ဖြစ်တဲ့ကိုသက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုတီစဲ1923ခုနှစ်မြန်မာနိုင်ငံအစိုးရလေးဝက်ချက်ဥပဒေပုံမှန်3အရနိုင်ငံတော်လုံခြုံရေးနဲ့အကျိုးစီးပွားကိုထိခိုက်စေရန်ရည်ရွယ်ချက်နဲ့သတင်းရယူရဲဆိုပြီးဗုဒ္ဓနေ့ကဖမ်းဆီးအရေးယူလိုက်ပါတယ်အခုလိုဖမ်းဆီးအရေးယူမှုနဲ့ပတ်သက်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရအမျိုးသမီးဟက်သာနိုဝက်ကဗုဒ္ဓနေ့ကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအမေရိကန်အစိုးရအနေနဲ့အခြေအနေကိုအသေးအချာစောင့်ကြည့်ကြောင်းသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်
Anytime reporters who are trying to do their jobs to try to bring information to the people are detained is an
area ကျွန်တော်တို့ကအခြေအနေကိုကျမတို့တကယ်ကိုတည်တည်ထားထားစောင့်ကြည့်နေတယ်လို့ပြောနိုင်ပါတယ်ကိုတော်ဝင်ရပြည်သူတွေထံအချက်လက်တင်ပြဖို့ကြိုးစားကြတဲ့သတင်းတောက်တွေအဖမ်းခံရတဲ့ဆိုရင်ကျမတို့အမြဲပဲစိုးရိမ်မကင်ဖြစ်ရပါတယ်။ကျမတို့ရဲ့တမ်မတ်ကြီးမာစီယာကလည်းမြမအစိုးရနဲ့မနေ့ကစကားပြောခဲ့ချိန်ကဒီအကြောင်းကိုမေးမြန်းခဲ့ပါတယ်။သူနဲ့စကားပြောခဲ့တဲ့အစိုးရအရာရှိနှစ်ဦးကအခြေအနေကိုတကယ်ပဲသိဖို့မပေါ်ဘူးလို့တမ်မတ်ကြီးကပြောပြပါတယ်။ကျမတို့အခြေအနေကိုနီးနီးကပ်ကပ်စောင့်ကြည့်နေပါတယ်။အဖမ်းခံခဲ့ရတဲ့သူတွေဟာအမေရိကန်နိုင်ငံသားတွေမဟုတ်ကြပေမဲ့အမေရိကန်နိုင်ငံသားတွေရဲ့ဘေးကင်းလုံခြုံမှုကိုကျမတို့အလေးထားယူမကတာဝန်ထမ်းဆောင်နေကြတဲ့နိုင်ငံတကာသတင်းတောက်တွေရဲ့ဘေးအန္တရာယ်ကင်းရှင်းရေးနဲ့လုံခြုံရေးကိုလည်းအလေးထားတယ်ဆိုတာကိုကျမပြောချင်ပါတယ်။ဒါကြောင့်ဒီကိစ္စကိုကျမတို့ဆက်ပြီးတော့စောင့်ကြည့်သွားမှာဖြစ်ပါတယ်
။အခုလိုသတင်းတောက်နှစ်ဦးကိုဖမ်းဆီးအရေးယူထားတဲ့အပေါ်စိုးရိမ်မကင်းဖြစ်ရတဲ့အကြောင်းရန်ကုန်အမေရိကန်တန်ယုံကသတင်းထုတ်ပြန်ထားပါတယ်။အခုဖမ်းဆီးမှုနဲ့ပတ်သက်လို့မြန်မာအစိုးရတာဝန်ရှိသူတွေအနေနဲ့ဖြည့်ရှင်းချက်ပေးဖို့နဲ့ဖမ်းဆီးခံထားရသူတွေကိုသူတို့ရဲ့သက်ဆိုင်ရာမိသားစုတွေနဲ့တွေ့ဆုံခွင့်ပေးဖို့အတွက်လည်းတန်ယုံကတောင်းဆိုပါတယ်။အလားတူပဲမြန်မာနိုင်ငံမှာရှိတဲ့ EU ဥရောပသမဂ္ဂယုံကလည်းဖမ်းဆီးခံထားရတဲ့သတင်းတောက်နှစ်ဦးကိစ္စကိုစောင့်ကြည့်နေပြီးမြန်မာအာဏာပိုင်တွေအနေနဲ့သူတို့ရဲ့အခွင့်အရေးတွေအပြည့်အဝကာကွယ်ပေးဖို့တောင်းဆိုလိုက်ပြီးမီဒီယာလွတ်လပ်ခွင့်ဟာဒီမိုကရေစီစနစ်ရဲ့အခြေခံအုတ်မြစ်ဖြစ်ကြောင်းပြောကြားလိုက်ပါတယ်။